ရန်ကုန်တိုင်းတင်ကန်းကျွန်းမြို့နယ်ကမုံဆိုင်တဆိုင်မှာအလွတ်တန်းဓာတ်ပုံသတင်းတောက်အမျိုးသားတဦးနဲ့ចောင်းသားတမကအဖွဲ့ဝင်အမျိုးသမီးတဦးတို့ဒီဇင်ဘာလ19ရက်တနင်္ဂနွေနေ့ညနေပိုင်းကဖမ်းဆီးခံရပါတယ်။အရက်ဝင်းတဲ့လူ၅ဦးတနတ်ထောက်ဖမ်းဆီးသွားတာလို့မျက်မြင်တွေ့လိုက်သူတွေကပြောပါတယ်။သူတို့ကိုဘယ်နေရာဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာမသိရသေးတဲ့အတွက်မိသားစုဝင်တွေစိုးရိမ်ပူပန်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုဒေါခင်မြို့သက်ပြောပြပေးပါမယ်ရှင်။
အလွတ်တန်းဓာတ်ပုံသတင်းတော့ကိုဇော်လင်းထွန်းနဲ့ရန်ကုန်ရှေ့ပိုင်းတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌမတ်စုရီလင်းတို့ဒီဇင်ဘာ19ရက်တနင်္ဂနွေနေ့ကတင်ငန်းချွတ်မြို့နယ်ကမုံဆန်တခုမှာထိုင်နေစဉ်ဖမ်းဆီးခံခဲ့ရပါတယ်။အရက်ဝင်းနဲ့လူ9ဦးခန့်ကတနတ်ထောက်ပြီးဖမ်းဆီးသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။သူတို့ကိုစစ်ကောင်စီကနေဖမ်းဆီးသွားတယ်လို့တက္ကသိုလ်ကျောင်းသားများအင်အားစုကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်မြို့တနင်္လာမှာပြုလုပ်တဲ့ဆန္ဒပြပွဲကိုအသွာလမ်းမှာအခုလိုဖမ်းဆီးခံရတာလို့မတ်စုရီလင်းရဲ့အတိမိတ်ဆွေတို့ကပြောပါတယ်
။ခဏကကျွန်တော်တို့တွေကပြင်းပြင်းမသာပွဲဝင်နေတဲ့ခင်းရဲပေါ်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒါ PDF ရဲပေါ်ပြီးတော့စစ်တေးဆောင်ပြည်သူတွေနဲ့ပတ်သားရဲရှိရဲဆိုတဲ့ဟာကိုကျွန်တော်ပြသပွဲ။နောက်ပြီးအင်းစိန်ထောင်ပွဲမှာအဲကျွန်တော်ထောင်ရဲတိုက်ပွဲဆင်နွေနေတဲ့ရဲပေါ်ရဲသားရဲရှိရဲဆိုတော့ကျွန်တော်တို့ပြတ်တာပြီးလို့လုံဆောင်ဖို့ပေါ့နော်။ဒီလိုကျွန်တော်တို့မနေ့ကမြေပြင်တပိတ်တရားတပိတ်ဆီဖြစ်ပါတယ်။ဒီနေ့အခါမှာပဲအိတ်ပွဲကိုလာရင်းနေပဲဒီလမ်းမှာပေါ့နော်အဲဒီဇူဒန်တပုံတဲ့တော့ကိုစော်တန်ထွန်နဲ့ဒီအောင်ရှိပိုင်းတက္ကသိုလ်ကျောင်းမှာတမကဥက္ကဋ္ဌပေါ့နော်မလင်းလင်းတို့ဟိုဒါအရဝတ်တင်နဲ့တနထောက်ကြီးဖန်ပြီးသွားရဲဆိုတဲ့တင်ကျွန်တော်တို့ညနေမှာမှရပါတယ်လက်ရှိအချိန်ကြီးကတော့တို့ဘယ်မှာချုပ်ထားတယ်တို့ဘယ်လိုချင်းနေရှိရဲဆိုတော့ကျွန်တော်တို့အဲမသိရသေးဘူ
းအလွတ်တန်းဓာတ်ပုံတင်တော့ကိုစော်လင်းထွန်ဟာအရင်ကတည်းကကျောင်းသားလူငယ်လှုပ်ရှားမှုဓာတ်ပုံတွေကိုဓာတ်ပုံတင်ရယူနေတဲ့တင်တော့ဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့တုန်းကလေအတန်တိတ်တပိတ် Silent Strike သတင်းဓာတ်ပုံရိုက်နေစဉ်အလွတ်တန်းသတင်းတော်ကိုစိုးနိုင်အဖမ်းဆီးခံခဲ့ရပြီးစစ်ကြောရေးမှာတည်ဆုံသွားခဲ့ပါတယ်စစ်ကြောရေးမှာရှိနေချင်းကိုစိုးနိုင်တည်ဆုံသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဗီဝေကမင်းမြန်းခဲ့ပေမဲ့တစုံတရာဖြေကြားခြင်းမရှိသေးပါဘူးအလွတ်ဓာတ်ပုံသတင်းတော်ကိုဇော်နင်းထွန်းအဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသူမသိသေးဘူးလို့ပြောပါတယ်။ရန်ကုန်တိုင်းချစ်မနိုင်မြို့နယ်မှာဒီဇင်ဘာလ9ရက်ကဆန္ဒပြသူတွေကိုစစ်တပ်ကစစ်ကားနဲ့အတင်းဝင်တိုက်ပြီးဖမ်းဆီးစဉ်ကလည်းသတင်းတောက်နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။သတင်းတောက်တွေသတင်းယူရင်အဖမ်းဆီးခံရတာနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောထားပါတယ်
။သတင်းတောက်တွေသတင်းရယူမှုနဲ့ပတ်သက်ပြီးတော့ကြာသတင်းတောက်များလိုက်နာရမယ်အတွက်ကျွန်တော်တို့မီဒီယာကျင့်ဝတ်တွေသတင်းတောက်တွေလိုက်နာမယ်ကျင့်ဝတ်တွေရှိပြီးဖြစ်တယ်။အပြင်ကျွန်တော်တို့ထောက်ပြန်ထားတဲ့ဥပဒေတွေရှိပြီးဖြစ်တယ်ဒါတွေကိုလိုက်နာရမယ့်ကာလပတ်လုံးမှာကျွန်တော်တို့အတူပါပါကိုနေတဲ့တရင်တောင်များဟာအနေမမဖြစ်တာလဲသိပြီးဖြစ်တယ
်စစ်တပ်ကဖမ်းဆီးသူတွေစစ်ကြောရေးမှာအသက်တေဆုံးမှုတွေရှိနေချင်းအလွတ်တန်းဓာတ်ပုံတရင်တောင်နဲ့တက္ကသိုလ်ကျောင်းသားခေါင်းဆောင်မတ်စုရီလင်းတို့အဖမ်းဆီးခံရတာဖြစ်ပြီးအခုချိန်ထိသူတို့နဲ့ပတ်သက်တဲ့သတင်းမသိရသေးတဲ့အတွက်မိသားစုဝင်တွေအသည့်မိတ်ဆွေတွေကစိုးရိမ်ပူပန်နေကြပါတယ်
ကိုယ်တော်လည်းထွက်သည်မိဒီမာကတ်တဲ့အယူနဲ့လိုတန်းတမုန်တင်တော့ပေါ်လိစောအခုရပိုင်းမှာလည်းတင်တော့ဒီဒီဖန်စီတင်ခံမှုနောက်ဆက်တွဲဒီနောက်ဆုံးမှုကိုစွနိုင်တို့အဖြစ်မျိုးတွေကျွန်တော်ကြုံရတဲ့အခါကျတော့ဒါတင်တော့ဒီတင်မီယာတွေကိုဒီစကားစပ်ပကတကယ်ကိုရေရွဲ့ကြည့်ကြည့်နဲ့ပြိနေနှိမ့်ဆက်တက်ပြတ်နေတဲ့ဘောမှာရှိတယ်ဒီလိုလည်းကျွန်တော်ဆိုရင်လည်းဘာသာမဆူကြီးနဲ့အတူပေါ်လည်းဒီနှိမ့်ဆက်တာတွေမိုင်းတိုင်းရစပါစောကအိုင်တိုင်းပဲတက်ပြီးကျွန်တော်တို့ဆိုရင်နေတယ်ပေါ့နော်အဆက်တွေလည်းမရဖြစ်နေတော့လေဟုတ်ကဲ့မိသားစုလည်းပဲတော်လေးဆိုရင်နေနေထားမှာရှိပါတယ်
စစ်အာဏာသိမ်းမှုအပေါ်အချိန်ကာလဆဲလာကျော်ကြာလာချိန်အထိအကြမ်းမဖက်ဆန္ဒပြတပိတ်ပြမှုတွေနေရာကွက်ကြားဆက်ပြီးရှိနေသလိုလက်နက်ကင်အပြန်အလှန်တိုက်ခိုက်တာတွေလည်းရှိနေပါတယ်။နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားတဲ့စာရင်းတွေအရဆိုစစ်အာဏာသိမ်းပြီးချိန်ကစလို့ဖမ်းဆီးချုပ်နှောင်ခံထားရသူပေါင်းက8100အထိရှိထားပါတယ်။ဒီထဲမှာ399ဦးကိုတော့ထောင်ဒဏ်ချမှတ်ထားတာဖြစ်ပြီးဒီထက်မှအသက်18နှစ်အောက်ကလေးငယ်နှစ်ဦးပါဝင်ပါတယ်စစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေဖမ်းဆီးအရေးယူမှုတွေရှိနေတဲ့ကြားကပဲရတဲ့နည်းနဲ့ဆင်အာနာရှင်ဆန့်ကျင်ဆက်ပြီးလှုပ်ရှားနေကြတယ်လို့ရန်ကုန်မြို့ကဒပိတ်တွေမှာဥဆောင်ပါဝင်သူတဦးကပြောပါတယ
်ဒီကာလဒီစင်မာဒီလုပ်တွေလောရင်ဒါတွေဖြစ်မဲ့ကြုံမယ်ဆိုတာကျွန်တော်တို့ကလူငယ်တိုင်းဒီမှာပါဝင်နေတဲ့ရဲဘော်ရဲဘက်တွေအားလုံးတည်ထားပါတာပြင်ဆင်ထားပြီးတာဒီစာရေးမှာတမန်ရဲ့ဖြစ်ချင်းပုံမှာတော့ကျွန်တော်တို့ဒီလိုဖြစ်သွားတဲ့ပါလာနဲ့ပတ်သက်ပြီးတော့ရှိမကောင်းအောင်ပေါ့သို့တော့ဒီဒေါ်လာရဲ့ဒီကျွန်တော်တို့ဟိုတူတူတယောက်တယောက်ကိုဖန်ဆီးလိုက်တာနဲ့ပြီးသွားပြတ်သွားမယ်အမျိုးမဟုတ်ဘူးဆက်ပြီးတော့ဟိုအားလုံးကဦးစီးဦးဆောင်ချက်ဆက်လုပ်ကြပြီးတော့တပိုးကြိုင်းနှစ်ပိုးတက်မယ်ဆိုတဲ့အနေနဲ့ဆက်သွားပြီးတော့မှဒီလက်ရှိ အကြမ်းဖက်အနာပိဆိုင်တဲ့လူလူပေါင်းနဲ့လူထောင်လို့ဆက်ဖော်ဆောင်သွားကြမှာပဲ
ဒီရင်မှာအနာရှင်ဆက်ရင်လှုပ်ရှားမှုတွေတဲ့အကြမ်းဖက်လမ်းပေါ်ထက်ဆန္ဒပြမှုတွေရှိနေတယ်လို့ပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ခတ်မှုတွေလည်းရှိပါတယ်ဒါအပြင်ပြည်ပနိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာအတော်များများကလည်းဆင်အနာရှင်ဆက်နဲ့အဆုံးသတ်ရေးအတွက်တက်နိုင်တဲ့နီးလန်းတွေနဲ့ပံ့ပိုးကူညီနေကြတာဖြစ်ပါတယ်